မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်မှာမျက်စိထဲမှာရှိတဲ့ညောင်ငယ်လေးအကြောင်းကိုဖော်ပြပေးသွားမှာဖြစ်ပါတယ်ရှမတဲခရစ်ဝင်အခန်းကြီး9အငယ်1ကနေ2မှာတင်တို့သည်စစ်ကြောဆုံးဖြတ်ခြင်းနဲ့ကင်းလွတ်ရမည်အကြောင်းသူတစ်ပါးအမှု၌စစ်ကြောဆုံးဖြတ်ခြင်းကိုမပြုကြနှင့်တင်တို့သည်အကျင့်တရားအတိုင်းသူတစ်ပါးကိုစီရင်ကြ၏ထိုတရားအတိုင်းစီရင်ခြင်းကိုခံရကြမည်အကျင့်ချင်းတင်းပမာဏနှင့်သူတစ်ပါးအားပေး၏ထိုပမာဏအတိုင်းကိုခံရကြမည်လို့ဖော်ပြထားပါတယ်လွယ်မာပြန်ပါပြီအမားနဲ့မကင်းတဲ့လူသားတွေဟာလွယ်မာပြီးရင်လွယ်မာလို့နေကြပါတယ်ကျွန်တော်တို့လူသားတွေရဲ့စစ်ကြောဆုံးဖြတ်မှုဘယ်အတိုင်းတားအထိမှန်နိုင်ပါလဲတခါတော့ကကားမောင်းလာရင်အနောက်ဘက်ကအုတ်နိုင်ရံနဲ့လွတ်မယ်လို့အထင်နဲ့ကားကိုနောက်ဆက်လိုက်တဲ့အခါကျမှအုတ်နိုင်ရံနဲ့ညှိဖြစ်အောင်ညှိပါတော့တယ်ကိုကတော်မယ်အထင်နဲ့ဝယ်လိုက်တဲ့အင်းကြီးကိုအိမ်ပြန်ရောက်ပြီးတော့ဝစ်ကြည့်လိုက်တဲ့အခါကျမှကြက်နေတာကိုသိရပါတယ်အဲ့ဒီလိုအသေးမွားကိစ္စများမှာတော့ကျွန်တော်တို့ရဲ့မန်ကန်နဲ့စစ်ကြောဆုံးဖြတ်မှုကိုမပြုနိုင်ပါဘူး။လုံနေကြအလုပ်တိတဲ့အရာတွေကိုလုတ်ကင်နေတာတော့မှလွယ်မာမှုတွေကရှိစမြဲပဲဖြစ်ပါတယ်။ဒါဆိုရင်လူလူချင်းပြုနေတဲ့စစ်ကြောဆုံးဖြတ်မှုများဒါရီဟာဘယ်အတိုင်းတားအထိများမန်ကန်နိုင်မှာမလဲ။ကိုကိုကိုတိပါတဲ့ဆိုတဲ့ဒူတွေတောင်တခါတလေကိုအမူအရာတွေဟာကိုအခြေအနေနဲ့အကျိုက်အလိုက်တွေကိုမသိနားမလည်အောင်ဖြစ်သွားတတ်ကြတယ်မဟုတ်ပါလားဒါကြောင့်ကျွန်တော်တို့ဟာကိုမဟုတ်တဲ့သူတစ်ပါးအကြောင်းကိုဘလို့သိရှိပြီးဘလို့ထင်မြင်ချက်ယူဆချက်တွေနဲ့စစ်ကြောဆုံးဖြတ်နေကြပါသလဲဒါပေမဲ့လို့ကျွန်တော်တို့လူသားတွေဟာအနည်းနဲ့အများအချင်းချင်းတယောက်ကိုတယောက်စစ်ကြောဆုံးဖြတ်တတ်သူတွေသာဖြစ်ကြပါတယ်မိဘများကသားသမီးတွေကိုငါတို့မွေးထားတဲ့ကလေးတွေသူတို့ရဲ့ဇယိုက်ကိုငါတို့သိရဆိုတော့တတိချယုံကြည်ချက်နဲ့မင်းကြောင့်ကိုငါသိတယ်မင်းကဘယ်တော့မှစူးစမ်းခြင်းစိတ်ရှိတဲ့သူမဟုတ်ဘူးလို့စစ်ကြောဆုံးဖြတ်မှုကိုပြုတ်တက်ကြပါတယ်လူငယ်တွေကလည်းလူကြီးတွေကိုအသက်ကြီးလာတဲ့လူတွေဒီလိုပဲအထင်မြင်မှုတည်ပြီးအဖိုးကြီးကတော့ဘယ်တော့မှအကောင်းမြင်တတ်တဲ့သူမဟုတ်ဘူးဆိုပြီးတော့စစ်ကြောဆုံးဖြတ်တတ်တာကိုတွေ့ရမှာဖြစ်ပါတယ်ဒီလိုပဲယောက်ခမကချွေးမကိုတမက်ကယောက်ခမကိုဆရာကတပည့်ကိုတပည့်ကဆရာကိုအလုရှင်ကအလုသမားကိုအလုသမားကအလုရှင်ကိုစစ်ကြောဆုံးဖြတ်တတ်ကြပါတယ်လူဖော်ကင်ဖက်အချင်းချင်းအင်းနီနာချင်းတခီးတဲ့တွားနေကြသူချင်းတမြေထဲနေထိုင်သူအချင်းချင်းတယောက်ကိုတယောက်စစ်ကြောဆုံးဖြတ်တတ်ကြပါတယ်မိမိကိုယ်ကိုပြန်လည်စမ်းစစ်တဲ့အခါမှာလဲကိုဟာသူတစ်ပါးအပေါ်စစ်ကြောဆုံးဖြတ်တတ်သူဖြစ်ပြီးအဲ့ဒီလိုကိုယ့်ရဲ့စိတ်ထဲကစစ်ကြောမှုအတိုင်းသူတစ်ပါးကိုဆက်ဆံတတ်ကြတဲ့သူများဖြစ်နေကြောင်းတွေ့ရမှာဖြစ်ပါတယ်ကျွန်တော်တို့တွေဟာသူတစ်ပါးကိုဘလို့အကြောင်းအရာပေါ်မူတည်ပြီးတော့စစ်ကြောဆုံးဖြတ်တတ်ကြပါသလဲလူအနေနဲ့စီရင်ဆုံးဖြတ်မှုကိုပြုတဲ့အခါမှာမိမိရဲ့အသိဉာဏ်ပညာမိမိရဲ့အတွေ့အကြုံအထင်အမြင်စိတ်ခံစားမှုစတဲ့အပေါ်မှာသာမူတည်ပြီးတော့ဆုံးဖြတ်တတ်ကြတယ်မဟုတ်ပါလားကံတမှုရှိတဲ့ရင့်ကျက်မှုနည်းတဲ့ဗက်လိုက်တတ်တဲ့ကြည်ညိုမှုလျော့ရဲတဲ့အပြောင်းလဲများတဲ့မိမိရဲ့အတွေးခေါ်အထင်အမြင်ခံယူချက်ခံစားချက်များနဲ့သူတစ်ပါးကိုဝေဖန်စစ်ကြောဆုံးဖြတ်ခြင်းဟာမကန်တိကျမှုရှိနိုင်မှာမလားမိမိတို့ဟာမိမိတို့ရဲ့ယုံကြည်ချက်ခံယူချက်စန့်ကျင်သူတွေကိုမားနေတယ်လို့သတ်မှတ်တတ်ကြပါတယ်ကိုဖြစ်စေလိုတဲ့မြမန်းချက်အတိုင်းတစ်ဖက်သားကမပြုတ်မှုဘူးဆိုလို့ရှိရင်အလိုမချတဲ့စိတ်တွေနဲ့စစ်ကြောသတ်မှတ်ကြောင်းမှာပဲဖြစ်ပါတယ်စစ်ကြောဆုံးဖြတ်တဲ့အခါတိုင်းတာဖို့အသုံးပြုနေတဲ့ချိန်ခွင်ရှားဟာဘယ်လိုနည်းနဲ့မှမျက်နာဖွက်ထားနိုင်မှာမဟုတ်ပါဘူးဒါအပြင်တဦးကိုတဦးစစ်ကြောဆုံးဖြတ်နေခြင်းကနေအထင်လွဲမှားခံရတာပြစ်တင်ခြင်းခံရတာနိုင်ရှင်ပြောဆိုခြင်းခံရတာနှိမ်ချဆက်ဆံခြင်းခံရတာအစော်ကားခံရတာဆက်ဆံရေးပျက်စီးရတာမုန်းတီးခြင်းခံရတာစတဲ့လျက်လက်ဆိုးတွေထပ်ပေါ်လာဦးမှာပဲဖြစ်ပါတယ်သူတစ်ပါးအပေါ်အာယုံထားပြီးတော့ စစ်ကြောဆုံးဖြတ်မှုတွေကိုပြုနေတဲ့သူဟာမိမိကိုယ်ကိုသတိပြုစမ်းစစ်ဖို့အခွင့်အရေးတွေကိုဆုံးရှုံးနေသူဖြစ်ပါတယ်။သူတစ်ပါးမျက်စိတည်းကညောင်းဝင်နေတာကိုသာလက်ညှိုးထိုးပြောဆိုနေပြီးတော့မိမိမျက်စိထဲမှာလည်းညောင်းရှိနေတာကိုသတိမမူမေ့လျော့နေတတ်သူပဲဖြစ်ပါတယ်။ဒါကြောင့်ရှင်မသက်ခရစ်ဝင်အခန်းကြီး9အငယ်3မှာကိုယ်မျက်စိ၌ရှိသောသခြင်းကိုမအောင်မေ့ဘဲညီကိုမျက်စိ၌ရှိသောညောင်းငယ်ကိုအဘဲချောင်းကြည့်ရှုသည်လို့ဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။ဥပမာအားဖြင့်ဒီတယောက်ဟာငါ့ကိုမလေးစားတဲ့သူပဲလို့စစ်ကြောဆုံးဖြတ်သတ်မှတ်လိုက်တာနဲ့ကိုကိုယ်တိုင်ကလေးစားခြင်းကိုခံကျင်တဲ့သူဖြစ်တယ်လို့တွယ်ဝိုက်ပြောပြနေခြင်းပဲဖြစ်ပါတယ်။အထူးသဖြင့်မိမိတို့ရဲ့အပြုမူအကျင့်ကြံများတဲ့လက်ညှိုးညှချမှုရှိတဲ့လူမှုရေးနယ်ပယ်တွေကိုယ့်ရဲ့တမိုးထားမှုများနဲ့စန့်ကျင်တဲ့အတိုင်းဝိုင်းနေတဲ့ရှိနေချိန်မှာစစ်ကြောဆုံးဖြတ်တတ်တဲ့သူတယောက်ရဲ့စိတ်ထဲမှာဘယ်သူကဘာကောင်ဆိုတဲ့အတွေးမျိုးပဲရှိမှာဖြစ်ပါတယ်။သူတစ်ပါးကိုစစ်ကြောစီရင်ဆုံးဖြတ်တတ်တဲ့သူတင်းဒီကိုအဖြစ်ကိုမဖုံးနိုင်ရာအကြောင်းမူကားတင်းဒီစစ်ကြောစီရင်သောအမှုကိုပင်ကိုယ်တိုင်ပြုသည်ဖြစ်၍ကိုယ်အဖြစ်ရှိကြောင်းကိုစီရင်ဆုံးဖြတ်ရာရောက်၏လို့ယောမအခန်းကြီးနဲ့အငယ်တက်မှာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီအတိတ်ပဲကတော့ဘုရားသခင်ဟာစစ်ကြောဆုံးဖြတ်တတ်သူများရဲ့အကြောင်းကိုဖော်ပြထားတာပဲဖြစ်ပါတယ်။သူကမားတယ်၊ငါကမန်တယ်၊သူကအတုံးဖွာတယ်၊ငါကစည်းကမ်းရှိတယ်၊သူကခက်ချန်တယ်၊ငါကသဘောထားပြည့်ဝပြီးတော့ခင်မင်မှုကောင်းတယ်ဆိုတာတွေနဲ့စစ်ကြောဆုံးဖြတ်မှုပြုလုပ်ခြင်းတွေဟာသူနဲ့ငါနိုင်ရှင်ပြီးတတ်မှတ်နေတဲ့အဖြစ်တစ်ခုပဲဖြစ်ပါတယ်။အဲ့ဒီအခါတယောက်ကိုတယောက်ချစ်တတ်တဲ့စိတ်၊စာနာနားလည်တတ်တဲ့စိတ်ကူညီရိုင်းပင်းလိုတဲ့စိတ်ဘလို့ရှိနိုင်တော့မှာလဲမာသာထရီဇာပြောတဲ့စကားတစ်ခုရှိပါတယ် If you judge people you have no time to love them ဟုဖြစ်ပါတယ်ကျွန်တော်တို့တွေသူတစ်ပါးကိုစစ်ကြောဆုံးဖြတ်နေသည်၍သူတစ်ပါးကိုချစ်နိုင်မှာမဟုတ်ပါဘူးသူတစ်ပါးရဲ့အားနည်းချက်ပြောကွက်တွေကိုအာယုံစိုက်နေမယ်ဆိုရင်သူတစ်ပါးရဲ့ကောင်းမြတ်ခြင်းလိုအပ်ချက်တွေကိုသိရှိနိုင်မှာမဟုတ်ပါဘူးဒါကြောင့်သူတစ်ပါးကိုစစ်ကြောစီနေခြင်းဟာချစ်ချင်းမြတ်တာပေါက်ဖွားလာခြင်းကိုဟန့်တားနေသလိုဖြစ်ပြီးတော့အမုန်းနဲ့အပြစ်တရားကိုရှင်သန်ကြည်တော်ခွင့်ပေးနေခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုမောင်းမိုက်ခြင်းတွေကိုစောင့်ခြင်းနေတဲ့စစ်ကြောစီရင်တတ်တဲ့စိတ်ထားကနေကျွန်တော်တို့တွေဘလို့ကင်းလွတ်နိုင်ပါလဲ။တစ်ကနေဆိုရင်ဗဇက်ကထုတ်မပြောမိတဲ့အတိုင်းစိတ်ထဲမှာတော့သူတစ်ပါးကိုစီရင်ဆုံးဖြတ်မိတတ်ကြပါတယ်။တမာကျန်းစာတဲကနေကျွန်တော်တို့လူတွေကိုစစ်ကြောစီရင်တတ်တဲ့နှလုံးသားကနေလွတ်မြောက်နိုင်ဖို့တေချာတဲ့နီလန်းတစ်ခုကိုပေးထားပါတယ်။ဂယုဏာသည်တရားစီရင်ခြင်းကိုအောင်၍ဝါကြွတတ်၏တဲ့။ရှေယကုတ်ဩဝါဒစာအခန်းကြီးနဲ့အငယ်73မှာဖြစ်ပါတယ်။ဂယုဏာထားခြင်းသာလျှင်သူတစ်ပါးကိုစီရင်စစ်ကြောဝေဖန်တတ်တဲ့စိတ်ကနေလွတ်မြောက်စေချောင်းဖော်ပြထားခြင်းပဲဖြစ်ပါတယ်။သူတစ်ပါးကိုစစ်ကြောစီရင်မိဖို့အခြေအနေရှိလာတဲ့အခါဖြစ်ပါစေစစ်ကြောစီရင်မိသွားရင်ပဲဖြစ်ပါစေကျွန်တော်တို့အတွေ့အထဲမှာကိုစစ်ကြောတဲ့အတိုင်းပုံသေးမတတ်မမိခင်အချိန်မှာဂယုဏစိတ်ကိုနေရာခဏပေးကြည့်ဖို့လိုအပ်ပါတယ်ကိုချင်းစာနာရဲစိတ်ထောက်ထားညာတာရဲစိတ်ပါဝင်တဲ့သခင်ယေရှုရဲ့စိတ်သဘောတော်မြတ်တစ်ခုဖြစ်တဲ့ဂယုဏစိတ်ရဲ့အစွမ်းကတော့အင်မတန်အမှကြီးမားပါတယ်ဘာကြောင့်လဲဆိုတော့ဂယုဏတရားဟာကျွန်တော်တို့ရဲ့စီရင်တတ်တဲ့စိတ်နှလုံးသားကိုနားလည်ကူညီတတ်တဲ့စိတ်နှလုံးသားများအဖြစ်ပြောင်းလဲပေးနိုင်တာကြောင့်ပဲဖြစ်ပါတယ်။လောကီလူသားတွေဖြစ်တာကြောင့်ဘသူကမှစိတ်လုံးချောကောင်းမွန်ပြည့်စုံနိုင်မှာမဟုတ်ပါဘူး။တယောက်ကိုတယောက်အပြစ်ရှာမယ်ဆိုရင်လည်းကုံဆုံးနိုင်မှာမဟုတ်ပါဘူး။စစ်ကြောစီရင်ဆုံးဖြတ်မယ်ဆိုရင်လည်းပြီးဆုံးသွားနိုင်မှာမဟုတ်ပါဘူး။လူတိုင်းဟာအပြစ်နဲ့မကင်းနိုင်ပါဘူး။ကိုယ်မှလည်းအပြစ်ရှိပါတယ်။သူတစ်ပါးမှာလည်းအပြစ်ရှိမှာသိကြပါတယ်။ဒါပေမဲ့လို့သူတစ်ပါးရဲ့အပြစ်တွေကိုစစ်ကြောစင်ရတာကျွန်တော်တို့ရဲ့အလုပ်မဟုတ်ပါဘူး။ကျွန်တော်တို့မှာအပြစ်ရှိတဲ့အခါဘုရားသခင်ရဲ့ရှေ့မှာပွင့်လင်းစွာဝင်ချတောင်းပန်ပြီးနောင်တစိတ်စစ်စစ်နဲ့ခွင့်လွှတ်ခြင်းကိုတောင်းခံဖို့ပဲဖြစ်ပါတယ်။ကိုယ်မှာအားနည်းချက်ရှိရင်ဘုရားသခင်စီမှာဖော်ပြပြီးတော့အားနည်းခြင်းတွေကနေပြီးတော့ဘုန်းတော်ထင်ရှားခွင့်ကိုတောင်းခံမှုပဲဖြစ်ပါတယ်။သူတစ်ပါးရဲ့အဖြစ်ကိုမြင်တဲ့အခါမှာလဲကိုယ့်ရဲ့အထင်အမြင်အတွေ့အကြုံတွေနဲ့ချိန်ထိုးပြီးတော့စစ်ကြောဆုံးဖြတ်မှုကိုမပြုသင့်ပါဘူး။မေတ္တာကရုဏာစိတ်နဲ့ ကျင်နာစွာပြောပြတုံတင်ပြုစုဖို့ဖျားသခင်ရဲ့အလိုတော်ကိုနားလည်အောင်ရှင်းပြဖို့ဖျားသခင်ရဲ့ကျေးဇူးတော်အရေးအောက်ကိုလက်တွဲခေါ်ယူဖို့သာကျွန်တော်တို့ရဲ့တာဝန်ပဲဖြစ်ပါတယ်။ဖျားသခင်ကလည်းစစ်ကြောစီရင်တတ်တဲ့လူသားတဦးချင်းကိုအခုလိုဖော်ပြထားပါတယ်။မေးမြန်းထားပါတယ်။ရှင်ဟာကုတ်အော်ရာစာအခန်းကြီးလေးငယ်ဆက်နှစ်မှာပြညတ်တရားကိုထားပိုင်တော်သူစစ်ကြောစီရင်ပိုင်တော်သူတပါးသည်ရှိတော်မူ၏။ထိုသူသည်ကယ်တင်ခြင်းက၎င်းဖျက်ဆီးခြင်းက၎င်းတတ်နိုင်တော်မူ၏။သူတပါးကိုစစ်ကြောစီရင်တော်တင်သည်ကားအဘယ်သူနည်းလို့ဖျားသခင်ကမေးမြန်းလေရှိနေပါလေ။ဒါကြောင့်ကျွန်တော်တို့ဟာလည်းမိမိကိုယ်ရဲ့အပြစ်သားများဖြစ်တဲ့အားလျော်စွာမိမိမျက်စိထဲမှာရှိတဲ့ညောင်ကိုမမြင်ဘဲသူတပါးမျက်စိထဲကမြောက်သူတပါးရဲ့အာဏာချက်ကိုဝေဖန်စစ်ကြောစီရင်ဆုံးဖြတ်ဖို့စဉ်းစားဖို့လိုပါတယ်။မတတ်တာလို့စီရင်ဆုံးဖြတ်မယ်စစ်ကြောမယ်ဆိုရင်လေသခင်ယေရှုရဲ့စိတ်သဘောတော်မြတ်တစ်ခုဖြစ်တဲ့ဂိယူနာစိတ်နဲ့စစ်ကြောစီရင်ဆုံးဖြတ်ဖို့လိုအပ်တဲ့အကြောင်းအနည်းငယ်ခွန်အားပေးလိုက်ပါတယ်။နာတော်သားစင်သူပရိသတ်အပေါင်းလည်းခွန်အားရရှိနိုင်မယ်လို့မျှော်လင့်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။